ရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်တစ်ဖြစ်ဒုတိယနိုင်ငံသားဝင်ကြီးဂျွန်ဆော်လီဗန်ကိုရွေးချယ်ဖို့စဉ်းစားနေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအတူတူပြောကြားခဲ့ပါတယ်။အမေရိကန်သံမတ်ခန့်အပ်ခံရတဲ့နေရာတွေတဲ့အရေးကြီးဆုံးနဲ့စိန်ခေါ်မှုအများဆုံးဖြစ်တဲ့ရုရှားနိုင်ငံဆိုင်ရာသံမတ်ယာရုအတွက်ဒုဝင်ကြီးဆူလီဗန်တို့အမိတင်သွင်းဖို့သမ္မတထရမ့်ကရည်မှန်းထားကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အင်္ဂါနေ့ကအင်ဖြူတော်မှာသတင်းတောက်တွေရဲ့မိကုန်းကိုသမ္မတထရမ့်ကအခုလိုဖြေဆိုခဲ့တာပါလက်ရှိရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျွန်ဟက်စ်မန်ကသူ့အနေနဲ့နှစ်နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရုကနေနှုတ်ထွက်မဲ့အကြောင်းဒီလအစောပိုင်းကစာရေးသားတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေဟာလည်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးမှာသမိုင်းဝင်အခက်အခဲဆုံးကာလဖြစ်တယ်လို့တန်မက်ကြီးဟက်စ်မန်ကသတ်မှတ်ပြောဆိုခဲ့ပါတယ်။အောက်တိုဘာလ3ရက်မှာသူ့ရဲ့ယာရုတာဝန်ပြီးဆုံးမှာဖြစ်ပါတယ်။ဒူးဝင်ကြီးဂျွန်ဆော်လီဗန်ဟာ2019မေလကစပြီးတာဝန်ထမ်းဆောင်ခဲ့တာပါ။2018 March လကနိုင်ငံသားဝင်ကြီး Rex Tillerson ယာရုကနေနှုတ်ထွက်ပြီးတဲ့နောက် 2018 April လမှာလက်ရှိနိုင်ငံသားဝင်ကြီး Mike Pompeo ကယာရုတာဝန်မထမ်းဆောင်ခင်ကြာကာလအတွင်းဒုတိယနိုင်ငံသားဝင်ကြီး John Sullivan ကနေနိုင်ငံသားဝင်ကြီးအဖြစ်ယာယီတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်